ရုရှားတပ်တွေဝိုင်းထားတဲ့မရီဥပိုမြို့ကိုလူသားချင်းစာနာမှုဆိုင်ရာထောက်ပံ့ရေးလမ်းကြောင်းဖွင့်ပေးဖို့နဲ့မြို့တွေကထွက်ပါလူသူတွေကိုထွက်ပါဝင်ပေးဖို့အင်္ဂါနေ့တုန်းကရုရှားကိုယူကရိန်းကတောင်းဆိုလိုက်ပါတယ်။ဒီရသားတွေအတွက်လူသားချင်းစာနာမှုဆိုင်ရာလမ်းကြောင်းဖွင့်ပေးဖို့ယူကရိန်းဒုတိယဝန်ကြီးချုပ်အိုင်ရီနာဗီရင်ချူကယူကရိန်းရုံးမြင့်တန်ကြားကနေပြောဆိုခဲ့ပါတယ်။မရီဥပိုမြို့ကယူကရိန်းတပ်တွေလက်နက်ကြောင်းကိုတနင်္လာနေ့မှာရုရှားကရာသီတံပေးခဲ့တာကိုယူကရိန်းကငြင်းပယ်ခဲ့ပြီးနောက်တနေ့မှာအခုလိုတောင်းဆိုမှုထွက်ပေါ်လာတာပါ။ယူကရိန်းကိုစတင်ကျူးကျော်ခြင်းကလေးကစပြီးမရီဥပိုမြို့မှာတလာနီးပါးလောက်အရတားပြင်းမှတ်တွေအပါအဝင်နေရာအနှံ့ရုရှားကဘုံကျဲတိုက်ခိုက်နေတာပါ။မရီဥပိုမြို့မှာဘာမှမကြံတော့ပါဘူးလို့သမ္မတဇယ်လင်စကီကအီတလီလွှတ်တော်ကိုဗီဒီယိုနဲ့ပြောစဉ်ထပ်တင်းပြောဆိုခဲ့ပါတယ်။ယူကရိန်းမှာလူသားချင်းစာနာမှုထောက်ပံ့ရေးစနစ်တွေအကုန်ပျက်စီးသွားပြီးမြို့ကြီးမြို့ငယ်တွေအပြင်းထန်တိုက်ခိုက်ခံရတောင်းနဲ့ပြည်သားတွေအတွက်စားနပ်ရိက္ခာအပါအဝင်အဓိကလိုအပ်တဲ့ပစ္စည်းတွေဟာ3-4ရက်စာလောက်ပဲရှိတော့တယ်လို့ယူကရိန်းဆိုင်ရာမာစီခော့ဖ်ကူညီထောက်ပံ့ရေးအဖွဲ့ရဲ့တာဝန်ရှိသူစတီဗ်ဂေါ်ရန်ကအင်ကာနေမှာပြောဆိုခဲ့ပါတယ်